အာရှခီးစဉ်တစ်စိတ်တစ်ပိုင်းဖြစ်တောင်ကိုရီးယားနိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးချွန်ယီယောင်းနဲ့ဗိုလ်ထုနေကတွေ့ဆုံရမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့မြန်မာနိုင်ငံအပါအဝင်ဒေသတွေမှာဒီမိုကရေစီရေးအတွက်စိန်ခေါ်မှုတွေကြုံနေရတဲ့အခြေအနေတွေကိုအလေးထားပြောဆိုသွားပါတယ
်The military is attempting to overturn the results of a democratic election, brutally repressing peaceful protesters.
မြန်မာနိုင်ငံမှာဒီမိုကရေစီနှိကျခြင်းပါခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုပြောင်းလဲပြဖို့စစ်တပ်ကကြိုးစားနေပြီးတိုင်းပြည်အနာဂတ်အတွက်ရိုးရိုးရှင်းရှင်းကိုယ်စံနာကိုထုတ်ပေါ်ကြတဲ့စံနာပြသူတွေကိုလည်းရဲရဲစစ်စစ်ဖြိုခွဲနေပါတယ်လို့ဝန်ကြီးဘလင်ကင်ကပြောဆိုသွားတာဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရရဲ့နိုင်ငံခြားရေးဝန်ကြီးဖြစ်ပထမဆုံးအကြိမ်အာရှခီးထွက်လာတဲ့ဝန်ကြီးဘလင်ကင်ဟာတောင်ကိုရီးယားနိုင်ငံခီးစဉ်မတိုင်ခင်ဂျပန်နိုင်ငံကိုရောက်ရှိစဉ်မှာလည်းမြန်မာနိုင်ငံအရေးနဲ့ပတ်သက်လို့အလေးထားပြောဆိုသွားတာပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကအရသာဆူရခေါင်းဆောင်တွေကိုဖမ်းဆီးဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်တုံ့ပြန်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုကမြန်မာစစ်ခေါင်းဆောင်တွေနဲ့မိသားစုဝင်တွေဆက်နွယ်နေတဲ့လုပ်ငန်းတွေကိုလည်းပိတ်ဆို့ထန်ခတ်မှုတွေချမှတ်နေပါတယ်။ပြည်ရဲ့သတင်းပတ်ထက်မှာပဲတမတော်အကြီးကဗိုလ်ချုပ်မှုကြီးမင်းအောင်လှရဲ့တားဖြစ်သူအောင်ပြည့်စုံတမီးဖြစ်သူခင်သီရိတမွန်နဲ့သူတို့ဦးဆောင်လုပ်ကိုင်နေတဲ့ကုမ္ပဏီ6ခုကိုအရေးယူလိုက်တဲ့အကြောင်းအမေရိကန်ဗန်နိုင်းဝန်ကြီးဌာနကကြေညာထားပါတယ်။